ဒုက္ခဝေဒနာကိုရှုရမှာရှုနည်းသုံးနည်းရှိပါတယ်။ပထမနည်းကစစ်ပွဲမှာသူနိုင်ကိုနိုင်ရင်ဆိုင်တိုက်တယ်လို့ဝေဒနာကိုမလျှော့ပဲမကြောက်မဲအလျှော့မပေးပဲတင်းတင်းရင်ရင်စူးစူးဆိုင်ဆိုင်အင်းနဲ့အန်းနဲ့ဖြီးပြီးတော့ရှုတဲ့နည်းပါ။လန်နိပေပြေးတွေ့တဲ့နည်းလို့ဆိုရင်လည်းဆိုနိုင်ပါတယ်။အခုရှင်းနာမှာပြောခဲ့တာအဲ့ဒီနည်းပါပဲ။ဒီနည်းဟာအကျဉ်းလေးဖြစ်လို့ပြန်မတော့ပြန်မပါလေသို့တော်လည်းဝေဒနာရဲ့သဘောကိုမြန်မြန်သိသည်ဝေဒနာကိုမြန်မြန်ကြော်လွန်စေတဲ့နည်းဖြစ်ပါလေနောက်ဒုတိယနည်းကတော့ဝေဒနာအလုံးအားကောင်းနေတဲ့အခါမှာသုံးတဲ့နည်းပါပဲဒီဒုတိယနည်းကိုလည်းသုံးပြီးတော့ကြည့်ကြည့်ပါလေဒုတိယနည်းကယံသူတ္တကကိုတတ်နဲ့မကျင်သာအောင်အားအလုံးကောင်းနေတဲ့အခါမှာရင်ဆိုင်မတိုက်ဖဲကြောက်ကြစနစ်သုံးပြီးတိုက်ရတာမျိုးပါပဲဝေဒနာကိုသွမ်းနိုင်နှမြစူးစူးဆိုင်ဆိုင်ကျุလိုက်ပြီးဝေဒနာကရော့မသွားပဲတင်းခံနေလို့နည်းနည်းမောလာရင်ဟောင်းမှုပိန်မှုကိုဖြစ်စေအခြားကျุလို့ရတဲ့အာယုံတစ်ခုခုကိုဖြစ်စေကြောက်ပြီးတော့ကျุရတယ်နေပူလွန်းတော့အရေးမှခဏဝင်ခိုးတဲ့သဘောပဲကျุအားရှိလာပြန်တော့ဝေဒနာကိုကျุလိုက်မောပြန်တော့တခြားအာယုံတစ်ခုခုကျุပြီးအရေးခိုးလိုက်ဒီအတိုင်းဝေဒနာငြိမ့်တည်ပြီးရှုရပါတယ်မိမိရဲ့အင်အားကောင်းတဲ့တက်ကိုအလစ်အလစ်ဝင်တိုက်ပြီးတော့သူကအားကောင်းတဲ့အခါကိုကပြန်ပြီးတော့ခြုံဖို့နေတဲ့သဘောမျိုးပါပဲအဲ့ဒါပျောက်ကြားတိုက်ပြီးခေါ်ပါတယ်အဲ့ဒီနည်းနဲ့အဆင်မပြေသေးရင်တတိယနည်းကိုသုံးနေပါတယ်ဒီတတိယနည်းကတော့ယံသူကိုချော့တတ်တဲ့သဘောမျိုးပါပဲဝေဒနာဘလောက်ပြင်းထန်ပြင်းထန်စူးစူးဆိုက်ဆိုက်မရှိပဲဝေဒနာကိုသိကျွားတယ်အဲ့ဒါကမပင်မမှုမြစ်ထဲမှာလက်ပတ်လက်ပြကူလို့မောလာတဲ့လူဟာတွေ့ရဝလုံးကလေးဖြစ်စေသို့မဟုတ်သိချောင်းကလေးဖြစ်စေလက်ကလေးနဲ့အသာမေးကြပြီးကိုကိုဖော့ပြီးရေစည်းအတိုင်းညှော့လိုက်နေတဲ့သဘောမျိုးပဲဒီကျူနီးကလူတော့တက်တာတယ်ဝေဒနာကိုသိဖို့နဲ့လုံမို့ကြတော့အချိန်ကြာတတ်ပါတယ်စိတ်ပြေရတယ်သိခံနိုင်ရတယ်အကောင်းဆုံးကတော့ဒီနည်းသုံးနည်းကိုအခြေအနေအရရော့လျော်ကလေးပြောင်းလဲသုံးတာဟာအကောင်းဆုံးပါပဲဒီနည်းသုံးနည်းကိုသုံးရမှာတချို့ယောဂီရဲ့အတွက်သတိပြုတင်တာလေးတွေရှိပါတယ်နှလုံးယောဂရှိတဲ့ယောဂီသွေးရောယောဂရှိတဲ့ယောဂီအမူယောဂရှိတဲ့ယောဂီများဟာရင်ဆိုင်တိုက်တဲ့ရှင်းရှင်းထန်ထန်နည်းပထမနည်းကိုမသုံးနိုင်ပါဘူးအကျမ်းနည်းဖြစ်တဲ့အတွက်ယောဂပိုဆိုးလာနိုင်ပါတယ်ဒုတိယနည်းနဲ့တတိယနည်းကိုအခြေအနေကြည့်ပြီးလျော်တယ်လို့သုံးနေတယ်။ဒီနည်းကိုအခြေယူပြီးရှင်းမရင်အဲ့ဒီယောဂဝေဒနာတွေလည်းတစ်ဖြည်းဖြည်းသက်သာကြောက်ရင်းသွားနိုင်ပါတယ်။နောက်တစ်ခုသတိပြုဖို့ကဒုက္ခဝေဒနာကိုရှင်းမတဲ့အခါမှာလက်ဥမှာဝေဒနာဟာပိုးပုတ်ပြင်းထန်လာတယ်လို့ထင်ရတယ်။ဒါကြောင့်ယောဂီကတိုးရှင်းမရင်တိုးနာလာမှာပဲလို့ယူဆပြီးဝေဒနာကိုရှင်းရမှာကြောက်ရွံ့သက်ဆုံနေတတ်တယ်။အမှန်တော့ဝေဒနာကပိုတိုးလာတာမဟုတ်ပါဘူး။တမာရီမထင်သေးစိတ်မတည်ငြိမ်သေးလို့ဝေဒနာရဲ့နာသဘောကိုစိတ်ကြည့်ထင်ထင်ရှားရှားမသိရတဲ့အတွက်မသိရတော့ဝေဒနာကိုစိတ်ငြိမ်လာတဲ့စိတ်ငြိမ်လာလို့တမာရီဖြစ်လာတဲ့အခါကျတော့ရှုစိတ်ကဝေဒနာရဲ့သဘောကိုပိုပြီးထင်ထင်ရှားရှားပြတ်ပြတ်သားသားသိလာလို့ပိုပြီးနားလာတယ်လို့ထင်ရတယ်ဒါကြောင့်ရဲရဲဝဟနာဖြတ်တည်ကြည့်ပါဝေဒနာရဲ့သဘာဝအမှန်ကိုသိပြီးမကြခင်ရော့သွားပြောက်သွားမှာပါပြီးတော့နောက်တစ်ခုသတိပြုဖို့ကတချို့ယောဂီကတရားရှိမှတ်တဲ့အခါတွေ့တရားရှိမှတ်တဲ့အခါမှာတွေ့လာရတဲ့တရားဝေဒနာကိုသာရှိရမယ်ပဂတိယောဂဝေဒနာကိုမရှိရဘူးလို့အမှတ်မှနေတတ်ပါလေဒီအထင်ဟာမမှန်ပါဘူးတရားဝေဒနာလည်းပဲနန္တရာဗရိယောဂဝေဒနာလည်းနန္တရာပဲခံစားမှုမှန်မြန်နန္တရာကြီးပဲဒါကြောင့်နန္တရာမှန်မြန်ပြုရမယ်တရားကြီးပဲမပြုရမယ်နန္တရာဆိုတာမရှိဘူးဒါကြောင့်တရားဝေဒနာပဲဖြစ်စေယောဂဝေဒနာပဲဖြစ်စေဝေဒနာမှန်မြန်သူရဲ့မမြဲခြင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုတဲ့သဘောမှန်ကိုအမှန်တိုင်းသိအောင်ပြုရမှာကြီးပါပဲဒီနေရာမှာခံစားမှုဝေဒနာဟာတချို့ခံစားမှုဟာယုတ်ခန္ဓာပေါ်အခြေတည်ပြီးဖြစ်တဲ့ခန္ဓာမှုတချို့ခန္ဓာမှုဟာစိတ်နံပေါ်အခြေတည်ပြီးဖြစ်တဲ့ခန္ဓာမှုနှမျိုးရှိတယ်ဆိုတာအဲ့ဒါသတိထားပါခန္ဓာတာမှန်မှန်များကတော့နံတရားကြီးပါပဲ ဒီလိုကျောင်းမှာရှိကယောဂဝေဒနာကိုရှုပြီးတရားရသွားကြတဲ့ဖြစ်ရအချို့ကိုမှတ်တမ်းတင်ထားကြတာရှိပါတယ်။အဲ့ဒီဖြစ်ရတွေတဲ့ကတစ်ခုကိုထုတ်ပြခြင်းပါတယ်။အဲ့ဒီမှာမတိတပါးဟာယောဂဝေဒနာအပြင်းထန်ခံစားနေရတော့ဖန်တောင်းမှကိုယ့်လက်နဲ့ကိုယူမသားနိုင်တဲ့အခြေအနေရောက်နေတယ်။ကျင်ကြီးကျင်တဲ့တောင်းမှမထိနိုင်မသိနိုင်တော့ပဲအိရာထဲမှာပဲလူ့လိမ့်ညှဉ်းညူနေရတယ်။ဒီမတိရဲ့ခံစားပုံကိုရဟမလေးတပါးကမြင်တော့ဒီဝိတ္တိံပရိနဲ့စက်တဲ့သင်္ခါရတရားတွေဟာတည်ဆင်းရပါလားလို့တံဝေကစကားရဟန်းတော်တွေကပြောကြတယ်။ဒါကိုကြားတော့မတိကြီးကငါ့ရှင်ဒီချိန်နေတိုင်းငါသေးရဲ့နတ်ပြည်ရောက်มาသေးကြတယ်လုံးဝသံတရားမရှိဘူးတို့ကလည်းငါသီလနဲ့နတ်ပြည်ကိုမလဲနိုင်ဘူးသေလို့သီလပြည့်ပြီးမှရတဲ့နတ်ပြည်သိမ့်ဟာယဟန်သီလသိမ့်ဟာကိုပယ်ဆွန့်ပြီးမှရတဲ့လူဘဝလိုပဲဒါကြောင့်သီလမပြည့်စီပဲတရားအောင်မှကျူးစားမယ်မထေရရဲ့ဒီသနာကိုဝိသုဒ္ဓိမမဟာဒီကာကယခုစောင့်သိထားတဲ့သီလဟာနောက်ဘဝတည်းဖြစ်ရင်မရှိတော့ဘူး။ဒါကြောင့်သီလနဲ့မကင်းကွာစေဖို့အတွက်ဘဝတည်းမဖြစ်စေပဲသေးမည်လို့ဆိုလိုကြောင်းအပြစ်ထားပါတယ်။ဘဝတည်းမဖြစ်စေပဲသေးမည်ဆိုတာပရိနိဗ္ဗာန်ဆံရအောင်ကြိုးစားအထောက်ပဲ့လို့ဆိုလိုပါတယ်။ဘဝတည်းမဖြစ်ပဲအရဟတမညာအရဟတဘုံညာဒီဘဝမှာရပြီးတော့သေပြီဆိုလို့ရှိရင်သီလမပြတ်မစီပဲသူသိရတယ်နောက်ဘဝမရှိတော့လို့မတိကြီးကအဲ့ဒါကိုပြောပြီးတော့ယောဂဝေဒနာကိုစူးစူးဆိုက်ဆိုက်ချွတ်မှတ်တော့ဝေဒနာရဲ့အနိစ္စဒုက္ခအနတ္တသဘောတွေသိမြင်ရကဝိပဿနာဉာဏ်ဆင်းစဉ်မဉဏ်ဘုံဉာဏ်ဆင်းစဉ်တက်သွားပြီးတော့ယန္တာဖြစ်သွားတယ်ဒီယန္တာရှင်မြတ်ကြီးရဲ့ဖြစ်ရကိုကြည့်ရင်ယောဂဝေဒနာကိုချွတ်မှတ်ခြင်းဖြင့်ကိလေသာငြိမ်းဆင်းရဲငြိမ်းနိုင်အောင်အလွန်ထင်ကြတယ်တဘာဝလည်းအမှန်တန်ကြပါတယ်ဒီခေတ်ဒီအခါမှာလည်းယောဂဝေဒနာကိုရှုမှတ်လို့တရားလည်းတို့တဲ့ယောဂဝေဒနာလည်းပျောက်ကင်းရသူတွေအများအများရှိပါတယ်ယောဂဝေဒနာကိုရှုမှတ်လို့ဈီယောဂပျောက်တဲ့သူအစာရင်ယောဂပျောက်တဲ့သူလာကောင်းများစွာမပျောက်ပဲနေတဲ့အနာကြီးကိုသူးသက်ရှုမှတ်ရင်အနာကြီးပေါက်ကွဲသွားပြီးတစ်ဖြည်းဖြည်း၆ကပျောက်သွားသူခြေဖနှောင်းအယိုးနုပေါက်လို့ထောင်းလိုက်တိုင်းမခံနိုင်အောင်နာလွန်းလို့ဆရာတော်ကဘဲမှဖြစ်မဲ့ဆိုတဲ့ယောဂါကိုသီထံပြီးကြိတ်မိတ်ရှိမှတ်တာနဲ့တလားလို့ကြည့်တော့လုံးဝပျောက်သွားသူသာဖြင့်ရှိမှတ်တဲ့အတွက်ယောဂဝေဒနာပျောက်တဲ့ပုံစံတွေများပါတယ်။သို့သော်တခုတည်းပြုဖို့ကတော့ဝေဒနာကိုရှုတာဟာပျောက်ဖို့ရှုတာမဟုတ်ဝေဒနာရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုသိဖို့ရှုရဆိုတဲ့အချက်ပါပဲ။ဒါကြောင့်ခံစားမှုဝေဒနာမှန်သမျှတရားဝေဒနာပဲဖြစ်စေယောဂဝေဒနာပဲဖြစ်စေကောင်းကောင်းဆိုဆိုသူ့အရှိတဘာဝအတိုင်းအမှန်အတိုင်းတရားစူးစူးဆိုင်ဆိုင်ချွတ်မှတ်ရမှာကြီးပါပဲမြတ်စွာဘုရားကလည်းပဲကောင်းခံစားဒုက္ခဝေဒနာဆိုးခံစားဒုက္ခဝေဒနာမကောင်းမဆိုးခံစားဥပ္ပခာဝေဒနာဒီသုံးမျိုးမှာဘယ်ဝေဒနာပဲပေါ်ချွတ်မှတ်နေဖို့ပဲချုပ်တည်နေဖို့ပဲခေါ်တော်မူပါတယ်ဒုက္ခဝေဒနာရှိမှုနဲ့ပတ်သက်လို့ပြောရကလေးပြန်နေသေးတာကတော့ဝေဒနာကိုအစွမ်းကုန်အောင်ဤပြီးခံပြီးရှိမှတ်တော်လဲပဲရော့မသွားကြောက်မသွားရင်တော့ဒီမခံနိုင်တဲ့အဆုံးမှာပြင်ញင်စိတ်ဖြစ်ပေါ်လာတာဟာသဘာဝပဲအဲ့ဒါလို့ပြင်ញင်စိတ်ဖြစ်ပေါ်လာရင်ပြင်ပြီးဆက်မထိုင်နဲ့ပြင်ပြီးဆက်ထိုင်ရင်အကျင့်ပါသွားပြီးတော့နောက်ကြတော့နင်းနေနာယုံလေးဖြစ်စေလုံးဝမနာမကျင်ပဲနဲ့ဖြစ်စေထိုင်တာအချိန်ကြာလာလို့ဖြစ်စေပြင်မြင်စိတ်ပေါ်သည့်ချက်ချင်းပြင်းပြင်းပြတ်တတ်တယ်။အဲ့ဒါဟာပြင်မှုအကျင့်ပါနေလို့ပဲ။အဲ့ဒါလို့ဆိုရင်တမာရီအချိန်ပြတ်ပြတ်သွားလို့အားကောင်းတဲ့တမာရီကိုမရနိုင်တော့ဘူး။ဒါကြောင့်မခန္ဓာလွန်းလို့ပြင်မြင်စိတ်ဖြစ်နေရင်ပြင်းမထိုင်ဘဲနဲ့ထပြီးဉာဏ်ကြောက်ပါ။ကြောက်တဲ့အခါမှာလည်းအနာပြောက်အညောင်းပြေရုံခဏကလေးမကြောက်ပါနဲ့။အနည်းဆုံးတစ်နာရီတည်းကကြောက်ပါဒီမှာပြန်ပြီးထိုင်ပါဒုက္ခဝေဒနာကောင်းတာချမ်းသာချမ်းသာတာကိုရှုမှတ်ရမှာတော့စိတ်များများပြောเสียမရှိပါဘူးသို့သော်လည်းနာရကျင်သာစိတ်ဆင်းရဲတာကိုရှုမှတ်ဖို့တတိယလွယ်ပေတဲ့ကောင်းတာချမ်းသာတာကြတော့ရှုမှတ်ဖို့တော်တော်နဲ့တတိမရပဲตาရနှစ်သက်ပြီးအမှတ်လွတ်နေတတ်ပါတယ်ဒါကိုအထူးတတိထားရပါတယ်ကောင်းတာချမ်းသာတာလည်းရှုမှတ်ရမှာပဲလို့အမြဲတတိရှိပြီး
ဝမ်းသာရင်ဝမ်းသာတယ်ဝမ်းသာတယ်ပြောရင်ပြောတယ်ချွတ်မှတ်လို့ကောင်းရင်ကောင်းတယ်ငြိမ့်ရင်ငြိမ့်တယ်သိရင်သိတယ်နှစ်တယ်နှစ်သက်တယ်တရားရင်တရားတယ်သဘောကျရင်သဘောကျတယ်ပီတိဖြစ်ရင်ပီတိဖြစ်တယ်စသည်ဖြင့်ကြောက်သွားသည်ရှိသူသူတိုက်တိုက်ချွတ်မှတ်ရမယ်